ခဲ့တဲ့သတင်းနှစ်ပတ်လောက်ကကျင်းပပြီးစီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရတယ်ဆိုတော့ကိုပထမဆုံးချိန်ဖြစ်နေသမ္မတ Donald Trump ကအသိမှတ်ပြုတဲ့လက္ခဏာတင်းငွေနဲ့မှပြသခဲ့ပါတယ်။ဒါပေမဲ့သူရှုံးနိုင်ကြောင်းတော့ကေဝင်ထုတ်မပြောသေးပါဘူး။အခုလိုမဲအသာကြီးမရတာဟာမဲမတမာမှုတွေရှိတာကြောင့်လို့အထောက်ထားမပြဘဲပြောဆိုမှုတွေသမ္မတ Trump ကတက်တမ်းမှဇက်တက်ရင်းနေတာဖြစ်ပါတယ်။ဒီလိုရေးသားမှုတွေတင်းမှာ Mr. Biden ကိုရည်ဆွေးပြီးသူနိုင်သွားတာဟာရွေးကောက်ပွဲမှာမဲမတမာမှုရှိတာကြောင့်ဖြစ်ကြောင်းလည်းပါဝင်ပါတယ်။ Democratic Party ကပြန်တဲ့သူသမ္မတဟောင်း Joe Biden ဟာJanuary 20ရက်နေ့မှာကျန်းသစ္စာကျင်းဆိုပြီးသမ္မတတာဝန်ကိုထမ်းဆောင်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်နဲ့290တက်ပို့ပြီးရနေကြောင်း American သတင်းဌာနကြီးအားလုံးကသတင်းတစ်ပတ်ကျော်ပြောဆိုနေပေမဲ့ Republican သမ္မတကတော့သူရှုံးနေကြောင်းတင်ဝင်ထုတ်ပြောဖို့အတွက်လက်မခံသေးပါဘူး။သမ္မတဖြစ်ဖို့အတွက်ပြည်နယ်လူ့ရေးအလိုက်ရွေးချယ်တဲ့ကိုယ်စားလှယ်နဲ့938မဲမှာထောက်ဝက်ကျော်ဖြစ်တဲ့မဲ290ရဖို့လိုအပ်တာဖြစ်ပါတယ်။အမေရိကန်နိုင်ငံတော်ကမဲယုံတာဝန်ခံအရာရှိတွေကတော့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့အထောက်အထားတစုံတရာမရှိဘူးလို့ VOA ပါဝင်သတင်းမီဒီယာတွေကပြောပါတယ်။ Mr. Biden ကတော့အစိုးရအသစ်ဖွဲ့ဖို့အတွက်သူ့အကြံပေးတွေနဲ့တွေ့ဆုံနေတာဖြစ်ပြီးသူ့အစိုးရဖွဲ့မှာပါမဲ့သူတွေကိုအမိတန်သွင်းဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။